မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့အတွက်ပင်လုံလိုညီလာခံကြီးတရက်ကျင်းပပြီးဆွေးနွေးအဖြေရှာမယ်ဆိုရင်ညီလာခံဖြစ်မြောက်ရေးအတွက်ညီနိုင်စဉ်ကာလကလေးကတိုင်းရင်းသားလူမျိုးစုတွေပါဝင်ဖို့ခွင့်ရဖို့လိုအပ်ကြောင်းတိုင်းရင်းသားလူမျိုးများညီလာခံအပြီးမှာထုတ်ပြန်လိုက်ပါတယ်။တနင်္ဂနွေနေ့ညနေပိုင်းကပြီးဆုံးသွားခဲ့တဲ့တိုင်းရင်းသားလူမျိုးများညီလာခံကနိုင်ငံရေးဆိုင်ရာလုပ်ငန်းစဉ်6ချက်ကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒါဟာနိုင်ငံတော်သမ္မတကထုတ်ပြန်ခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးရေးလုပ်ငန်းစဉ်10ချက်မှာသဘောမတူညီတဲ့အချက်တွေပါဝင်တာကြောင့်လို့ဆိုပါတယ်။ဒီသတင်းအပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ထိုင်းနိုင်ငံချင်းပိုင်မြို့မှာ3ရက်ကြာကျင်းပခဲ့တဲ့တိုင်းရင်းသားလူမျိုးများညီလာခံကိုပြည်တွင်းကတိုင်းရင်းသားပါတီတချို့နဲ့နေဆက်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့19ဘွဲ့ကကိုယ်စားလှယ်စုစုပေါင်း130ကျော်တယောက်ခဲ့ပြီးတဲ့နောက်ဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ထဲမှာမြန်မာပြည်ကနိုင်ငံရေးပြဿနာကိုဆွေးနွေးအဖြေရှာမယ်ပင်လုံလိုညီလာခံကြီးတည့်ရကျင်းပမယ်ဆိုရင်သူတို့ရဲ့လိုလားတဲ့အချက်တွေကိုညီလာခံရဲ့ပြောရေးဆိုခွင့်ရှိသူပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ဥက္ကာကအခုလိုပြောပါတယ်
။ပင်လုံကဲသောညီလာခံမျိုးလှုပ်ဖို့မူအားဖြင့်တော့ကျွန်တော်တို့ဘက်မှလည်းပြင်ဆင်မှုရှိတယ်။အထူးသဖြင့်တော့အဲ့ဒီညီလာခံမျိုးစလှုပ်မယ်ဆိုပြီးတော့အကျိုးညှိနှိုင်းပွဲလှုပ်ထဲကကျွန်တော်တို့ပါဖို့လိုတယ်။အစိုးရဘက်ကနောက်ပြီးတော့ဒီငြိမ်းချမ်းရေးကော်မတီဘက်ကလူနဲ့ပဲလှုပ်ထားပြီးတော့မှမင်းတို့လာလို့ခေါ်တာတော့မကောင်းမလုပ်သင့်ဘူး။ဒါကြောင့်အကျိုးညှိနှိုင်းပွဲအဆင့်အဆင့်လှုပ်သွားပြီးတော့မှအနောက်ဆုံးကျွန်တော်တို့အဲ့ဒီလိုညီလာခံမျိုးကျင်းပရေးကော်မတီအထိဆက်လက်ပါဝင်ခြင်းနဲ့သူတို့ကလူတွေရွေးထားပြီးတော့ထိုင်ကျွန်တော်တို့ကမင်းတို့လာထိုင်ဆိုပြီးတော့ခေါ်ရင်ဟိုးကျွန်တော်တို့အရင်လှုပ်ခဲ့တဲ့ညောင်းနှပေးညီလာခံပုံစံမျိုးတော့ကျွန်တော်တို့ကလက်ခံမှာမဟုတ်ဘူး။
ဒီလိုညီလာခံကျင်းပမယ်ဆိုရင်အစိုးရစစ်တပ်ဒီမိုကရေစီအင်အားစုတိုင်းဒေသအင်အားစုတွေအားလုံးပါဝင်ပြီးပြည်ထောင်စုတရက်လုံးကသဘောတူညီမှုရရှိသည့်အထိဆွေးနွေးဖို့ကိုလိုလားတယ်လို့ပြောပါတယ်။ဆွေးနွေးတဲ့အခါမှာနိုင်ငံရေးလုပ်ငန်းစဉ်6ချက်ကိုလည်းထည့်သွင်းဆွေးနွေးဖို့အတွက်တိုင်းဒေသလူမျိုးများညီလာခံကချမှတ်ခဲ့ပါတယ်။ဒီချက်တွေကိုချမှတ်တာကတော့နိုင်ငံတော်သမ္မတကထုတ်ပြန်ခဲ့တဲ့ငြိမ်းချမ်းရေးဆွေးနွေးရေးလုပ်ငန်းစဉ်10ချက်မှာသဘောမတူတဲ့အချက်တွေပါဝင်တာကြောင့်ဖြစ်တယ်လို့ဆိုပါတယ်
။အခုဗမာပြည်မှာငြိမ်းချမ်းရေးလိုတယ်၊တိုင်းရင်းသားတွေကလည်းငြိမ်းချမ်းရေးအဓိကလိုချင်တယ်။ငြိမ်းချမ်းရေးကိုချင့်ကတ်တဲ့လမ်းကြောင်းကြတော့ကျွန်တော်တို့သမ္မတကြီးဦးသိန်းစိန်ကတော့ပြည်내အဆင့်မှာဟာလားချက်၄ချက်၅ချက်သတ်မှတ်ပေးတယ်။အပြည်တော်စုအဆင့်နဲ့နိုင်ငံရေးဆွေးနွေးပွဲဆိုရင်10ချက်သတ်မှတ်ပေးတယ်။ဒီအချက်10ချက်ကကျွန်တော်တို့ဘက်ကကြည့်ရင်ကျွန်တော်တို့နဲ့တိုင်ပင်ဆွေးနွေးတာလည်းမပါဘူး။နောက်တော့အထက်ကနေအောက်ကိုချပေးတဲ့ကိစ္စဖြစ်နေတော့ကျွန်တော်တို့လိုလားချက်နဲ့တူညီမှုမရှိတာတွေ့ရတယ်။အဲ့ဒီရှစ်ချက်အတိုင်းကျွန်တော်တို့ကလိုက်နာလှုပ်ဆောင်လို့မဖြစ်ဘူး။ညှိနှိုင်းဖို့လိုတယ်။ဒါကြောင့်ကျွန်တော်တို့ရဲ့လမ်းပြမြေပုံပဲခေါ်ပေါ့။ဒီအစီအစဉ်အဂျင်ဒါပဲခေါ်အဲ့ဒါကိုကျွန်တော်တို့က6ချက်ပြန်ပြင်လေးဆင်ပြီးတော့ကျွန်တော်တို့ကလည်း6ချက်ရှိပါတယ်။သမ္မတကြီးခင်ဗျာသမ္မတကြီးရှစ်ချက်ကိုလည်းကျွန်တော်တို့ဆွေးနွေးမယ်ကျွန်တော်တို့6ချက်ကိုလည်းဆွေးနွေးပါအပြာလန်ဒီအစီအစဉ်တစ်ခုကိုညှိအာဂျင်ဒါညှိတာနဲ့ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲရဲ့အစပြိုးတဲ့ခြေလှမ်းဖြစ်သွားမယ်ဆိုပြီးတော့ဒါဒီညလကားနေပေါ့ညွန်ကြားတာပါဗျာအဒီပေါ်မှာကျွန်တော်တို့ဒါဆက်လုပ်ဖို့ရှိပ
ါနိုင်ငံတော်သမ္မတဦးသိန်းစိန်ကပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးမယ့်အချက်10ချက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါတီထူထောင်ရေးဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံရင်းနဲ့ဖွဲ့စည်းပုံကိုပြင်ဆင်လိုပါကလွှတ်တော်တွေကိုဝင်ရောက်ပြီးအများစံနှားနဲ့ဆောင်ရွက်ရေးဆိုတဲ့အချက်နဲ့ဖွဲ့စည်းပုံနဲ့အညီတခုတည်းသောလက်နက်ကိုင်အဖွဲ့အဖြစ်အသွင်ကူးပြောင်းရေးဆိုတဲ့အချက်တွေဟာသဘောမတူနိုင်တဲ့အချက်တွေဖြစ်တယ်လို့ဆိုပါတယ်တိုင်းရင်းသားညီလာခံကချမှတ်တဲ့အချက်6ချက်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေအမျိုးသမီးနဲ့လူငယ်စတဲ့လူမှုအခြေပြုအဖွဲ့အစည်းတွေပါဝင်ဆွေးနွေးပြီးနိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းတွေချမှတ်ဖို့ချမှတ်တဲ့အချက်တွေကိုအစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့ဒီမူပေါင်းသဘောထားတွေကိုပြည်နယ်နဲ့တိုင်းဒေသကြီးတွေအလိုက်ရှင်းလင်းညှိနှိုင်းသဘောထားရယူဖို့နဲ့နောက်မှပင်လုံလိုညီလာခံကြီးတက်ခေါ်ယူသွားဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်တိုင်းသားလူမျိုးများညီလာခံရဲ့ပြောရေးဆိုခွင့်ရှိသူရခိုင်ပြည်လွတ်မြောက်ရေးပါတီရဲ့အထွေထွေအတွင်းရေးမှူးဒေါက်စောမြရာဇာလင်းကတော့ညီလာခံရဲ့လုပ်ငန်းစဉ်6ချက်ကိုပြည်တွင်းမှာရှင်းလင်းတင်ပြနိုင်ဖို့အတွက်အစိုးရနဲ့နားလည်မှုရယူဖို့လိုအပ်တယ်လို့ပြောပါတယ
်အခုကျွန်တော်တို့ရှင်းမှတ်ထားတဲ့လုပ်ငန်းစဉ်တွေအပေါ်မှာအစိုးရနဲ့ကျွန်တော်တို့တစုံတရာနားလည်မှုရအောင်တော့ကြိုတင်ပြီးတော့လုပ်ရမယ်ဒီနားလည်မှုရလာတဲ့အချိန်မှာကျမတို့တွေကိုပြည်တွင်းထဲမှာလွတ်လပ်လပ်လပ်သွားလာခြင်းတွေကိုလည်းခွင့်ပြုရမှာပေါ့အဲ့လိုခွင့်ပြုချက်တွေရလာလို့ရှိရင်เนาะတရားမဝင်တဲ့အဖွဲ့အစည်းတွေနဲ့ဆက်ဆက်ဆောင်ရွက်တဲ့ဆိုတော့ဥပဒေတွေအပေါ်မှာပြည်သူလူထုတွေအနှောင့်အယှက်ဖြစ်စေတဲ့ဒါမျိုးမဖြစ်အောင်လည်းပဲကျမတို့တွေကဆွေးနွေးတဲ့အခါမှာဆွေးနွေးရမယ့်အချက်တွေရှိပါတယ်
ပြီးပြီးမှပဲကျမတို့ကပြည်တွင်းထဲမှာလောလောလောလောဆွေးနွေးရလိမ့်မယ်လို့လုံနိုင်လိမ့်မယ်လို့ကျမအနေနဲ့မျှော်လင့်ပါတယ်။ပင်လုံလို့တိုင်းသားအင်အားစုတွေနိုင်ငံရေးအင်အားစုတွေပါဝင်တဲ့ညီလာခံကြီးကိုတော့၃နှစ်လောက်ချင်းယူပြင်ဆင်ဖို့လူကောင်းလူမဲ့လို့လဲဥခုံဥက္ကာကခန့်မှန်းထားပါတယ်။ မြန်မာအစိုးရရဲ့ငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ရဲ့ဒူဥက္ကဋ္ဌလက်ရှိသမ္မတရုံးဝန်ကြီးဦးအောင်မင်းကလည်းမြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ထောင်စုဖြည့်ရှင်းဖို့အတွက်ပင်လုံလုံညီလာခံကြီးတရက်ကျင်းပဖို့ကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးစဉ်မှာပြောဆိုထားတာဖြစ်ပါတယ်။